အာရှနိုင်ငံတွေဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်239ယောက်ကိုဒီနေ့မှာတွေ့ရှိခဲ့တယ်လို့တိုကျိုအာဏာပိုင်တွေကအတည်ပြုကြောင်းဂျပန်သတင်းတွေကဖော်ပြပါတယ်။ဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာထားတာကိုရုံသိမ်းလိုက်ပြီးတဲ့နောက်မှာတိုကျိုမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်တိုးလာနေပြီးအခုဆိုရင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်း200ကျော်တာဟာ600ဇက်တိုက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်တိုကျိုအာဏာပိုင်တွေကဗိုင်းရပ်စ်သတိပေးချက်အဆင့်ကိုလည်းအမြင့်ဆုံးအထိတိုးမြှင့်ပြီးတော့သတ်မှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်1492ယောက်တွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 98,000 ကျော်သွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်သေဆုံးသူဦးရေလည်းနောက်ထပ်68ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေ 4,881 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။စင်ကာပူနိုင်ငံမှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ481ယောက်ထပ်တွေ့ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူဦးရေအတွက်ဟာ 5,000 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ဗီယက်နမ်နိုင်ငံအလယ်ပိုင်းကဒါနိုင်မြို့မှာလဲဗိုင်းရပ်စ်ကူးစက်သူဒုတိယတယောက်ကိုတွေ့ရှိပြီးတဲ့နောက်တယောက်နဲ့တယောက်ခက်ခွာနေဖို့ပြောလိုက်ပါတယ်။ဒီနေ့ကလည်းပထမတယောက်ကိုတွေ့ရှိပြီးဒါဟာဗီယက်နမ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုမတွေ့ရ3လကျော်ပြီးတဲ့နောက်ပထမဆုံးအကြိမ်ပြန်ပြီးတော့တွေ့ရဖြစ်ပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကြောင့်ဒါနိုင်မြို့ကိုခီးသွွားတွေလာရောက်တာကို14ရက်ကြာပြေးလိုက်ပြီးတော့ဘာသာရေးရင်ကျေးမှုနဲ့အားစားပွဲတွေအားလုံးကိုရဆိုင်ထားလိုက်ပြီးနှာခေါင်းစည်းတွေတတ်ဖို့နဲ့လူ30ထပ်ပို့ပြီးတော့မစုဖို့အစိုးရကပြောလိုက်ပါတယ်ခင်ဗျာ။